ရုရှားကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ရေနံနဲ့သဘာဝတန်းွေအားလုံးကိုတင်သွင်းခွင့်ပိတ်ပင်လိုက်ကြောင်းသမ္မတဂျိုးဘိုင်ဒန်ကအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ That means Russian oil will no longer be acceptable at US ports and the American people will deal another powerful blow to Putin.
ရုရှားရဲ့ရေနံတွေကိုအမေရိကန်ဘယ်စိတ်ကမ်းကနေမှလက်ခံတော့မှာမဟုတ်ပါဘူး။ဒါဟာသမ္မတပူတင်ရဲ့စစ်ရန်တရားကြီးကိုနောက်ထပ်ပြင်းထန်တဲ့ထိုးနဲ့တိုက်ခိုက်ချက်တစ်ခုဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောဆိုသွားခဲ့တာပါဒီလိုပိတ်ဆို့အရေးယူမှုဟာရုရှားသမ္မတပူတင်ကိုအဓိကထားဖိအားပေးဖို့အမေရိကန်အစိုးရအနေနဲ့လှုံ့ဆော်လိုက်တာဖြစ်ပါတယ်ရေနံစိမ်းသဘာဝတန်းငွေနဲ့ရေနံထွက်ပစ္စည်းတွေအပြင်ကြောင်မီးသွေးနဲ့ကြောင်မီးသွေးထွက်ပစ္စည်းတွေကိုပါပိတ်ပင်လိုက်ပါတယ်ဒါအပြင်ရုရှားရဲ့စွမ်းအင်ကဏ္ဍမှာအမေရိကန်ရင်းနှီးမြှုပ်နှံမှုကိုလည်းပိတ်ပင်လိုက်ပါတယ်ပြီးခဲ့တဲ့နှစ်ကရုရှားကနေရေနံစိမ်းနဲ့လောင်စာတရက်ကိုစီပေါင်း9သိန်းလောက်အမေရိကန်ပြည်ထောင်စုကိုတင်သွင်းခဲ့ပါတယ်။ဥရောပတိုက်ကတော့ရုရှားကနေတရက်ကိုစီပေါင်း4သန်း5သိန်းလောက်တင်သွင်းနေတာဖြစ်ပါတယ်။